အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS အစ္စလာမစ်အကြမ်းဖက်အဖွဲ့တွေကိုကူညီတိုက်ခိုက်ပေးနေတဲ့ကိုဆိုဗိုနိုင်ငံကအမျိုးသမီးတွေဟာဘာသာရေးကြောင့် IS အဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြခြင်းမဟုတ်ဘဲသူတို့အဲ့ဒီလိုပါလာအောင်ခင်မွန်းဖြစ်သူတွေရဲ့စီယုံတင်းသွင်းမှုတွေကြောင့်မိသားစုနဲ့အတူနေရအောင်တွားနေကြခြင်းဖြစ်တယ်လို့သူတေသနာတစ်ခုမှာဖော်ပြထားပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS အကြမ်းဖက်အဖွဲ့မှာအနောက်ဥရောပနိုင်ငံတွေကအမျိုးသမီးတိုက်ခိုက်ရေးသမား900ကျော်ရှိနေတာမှာအဲ့ဒီအထက်က40ကျော်ဟာကိုဆိုဗိုကဖြစ်ကြောင်းမြို့တော်ပရစ်စတီနာအခြေစိုက်ကိုဆိုဗာလုံခြုံရေးဆိုင်ရာသုတေသနအဖွဲ့ KCSS ကအခုသတင်းပတ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အနောက်ဥရောပနိုင်ငံတွေကအမျိုးသမီးတွေကိုအစွန်းရအကြမ်းဖက်အဖွဲ့အစည်းတွေကအွန်လိုင်းကတဆင့်စီယုံတင်းသွင်းကြလေရှိပေမဲ့လည်းကိုဆိုဗိုကအမျိုးသမီးတွေကတော့အလုပ်လက်မဲ့အရေးအတွက်များလွန်းတာပညာရေးအဆင့်တန်းနှိမ့်ကြတာစတဲ့လူမှုစီးပွားရေးအခြေအနေတွေကြောင့်သူတို့ခင်မွန်းနေရဲ့စီယုံတင်းသွင်းခြင်းကိုခံကြရခြင်းဖြစ်ကြောင်း KCSS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကိုဆိုဗိုနိုင်ငံမှာအမျိုးသမီးတွေဟာလူမှုဘဝရဲ့ကဏ္ဍအသီးသီးမှာနှိမ်ချဆက်ဆံခံနေကြရကြောင်းလဲ KCSS ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်